ကဲရည်စက်မချခင်တရားလေးနည်းနည်းနားကြအောင်နော်ကဲဒီနေ့ဦးဇင်းတို့ဓမ္မဒရဝါစုကျောင်းတိုက်တို့လာရောက်ပြီးတော့ကျောင်းတိုက်မှာသရင်သုံးရတဲ့ဇာချဇာတင်တန်ဃာတော်ရှင်သူမြတ်တို့အားနေစွမ်းဆက်ကလူရန်ညင်းနဲ့ရဟန်းကရှင်ပြုအလူတော်မင်္ဂလာဆင်ရင်ကျင်းပကြတဲ့အလူတကာလူမများကအလူတရကဥသောစိတ်တံအလူတရကမှဒေါနောသုဝါသုစုဝါငါမုတ်လုပ်ငန်းမိသားစုတို့ကနေပြီးတော့ကျောင်းတိုင်းမှာရဟန်းကရှင်ပြုအလူတော်မင်္ဂလာဆင်ရင်ကျင်းပပြီးတော့သွမ်းပရိသာပင်လူတော်ငွေ၅သိန်းချက်နဲ့ဈေးပရိသာပင်အလူတော်ငွေ၅သိန်းချက်တို့ကိုစိုက်ထူလူရန်သည်သွန်းဆက်ကလူရန်ကုသိုလ်ကောင်းမှုတစ်ခုကိုပြုလုပ်တာတဲ့တို့သူတော်စင်များဘဝခန္ဓာတစ်ခုရတဲ့ခိုက်တံမှာလူရည်လို့ဖြစ်ဖို့ဆိုတာလွယ်ရဲ့လားမလွယ်ဘူးတဲ့လူအဖြစ်ကိုရဖို့ရမလွယ်ဘူးပေါ့အဲဒါကြောင့်လူဖြစ်ကိုရတော့လေးမှာတက်နေတယ်များတို့သူတော်စင်တို့အနေနဲ့ယဟန်ဘဝရှင်ဘဝဒီဆရာလေးဘဝလို့ဆိုတာတက်နိုင်တယ်များဝိဖူးတယ်ကြုံဘူးတယ်ကြည့်အောင်တော့ဝိဖို့မလိုဘူးလားလိုတယ်တဲ့ခုဥစဉ်တို့ရဲ့ဖရာကိုကြည့်လိုက်လို့ရှင်လေးသိင်ချေနဲ့ကဘာတသိမ့်ပါရမီဖြည့်ခဲ့ကြတဲ့အပိုင်းမှာယဟန်ဘဝကိုရခဲ့တာကိုဘဝပဲရခဲ့တယ်တဲ့ဘယ်နှဘဝကိုဘဝပဲရခဲ့တယ်နော်အဲဦးဇင်းတို့ဒီခုကိုးပွက်နေတဲ့ဂေါရမဘုရားနော်ကွန်တင်ညဘုရားစီမှာလည်းယဟန်ပြုဘူးတယ်မင်္ဂလဘုရားစီမှာလည်းယဟန်ပြုဘူးတယ်သူ့မိတာဘုရားတို့သူ့ဇာတာဘုရားတို့ဝတ္တဘူဘုရားတို့ကပုဇံတို့ဘောနာကမနဘုရားတို့ကတ္တပဘုရားတို့အဲ့ဒီဘုရားကျင်ကိုတော်မြတ်တို့ရဲ့ထံတော်ပန်းမှာသင်္ကန်းဝတ်ကူတယ်တဲ့လေးသင်္ချေနဲ့ကဘာတသိမ့်ပါရမီဖြည့်တဲ့အပိုင်းမှာဘဏဘဝပဲယဟန်ဘဝရဘူးကိုဘဝပဲဆိုတော့တို့သူတော်စင်တို့လည်းပဲကိုလူဘဝလေးရထားတော့လေးကိုဘဏရက်ပဲဝင့်နိုင်ဝင့်နိုင်တက်နိုင်တယ်မရသင်္ကန်းဝတ်ဖူးတဲ့စီကောင်ဝတ်ဖို့မလိုဘူးလားလို့တဲ့အဲ့ဒါသိတယ်ပါရမီဖြည့်တာတဲ့ဘာဖြည့်တာပါရမီဖြည့်တာအဲ့လိုဆိုတော့ယဟန်ဝတ်ကြတဲ့အပိုင်းမှာမေဘုံမေးစရာလေးနော်အများကြီးရှိတယ်ပေါ့အချို့ကမေးကြတယ်သာသနာဝန်ထမ်းဘဝကိုဘာလို့ယူတာလဲဘာလို့ရတာတော့ဆိုတော့အဲဒီနေရာလေးမှာရှင်းတော့ကရထပါလယဟန်တော်ဆိုတာရှိတယ်သူ့ကိုငယ်ငယ်ရွယ်ရွယ်နဲ့သူကသင်္ကန်းဝတ်တာအဲစီးစိမ်ဥစ္စာကလည်းအပြည့်အဲ့ဒီစီးစိမ်ဥစ္စာတွေကိုအကုန်စွန့်ပြီးတော့သာသနာ့ဘောင်ကိုသူလာတဲ့အတွက်ကြောင့်နဘေးကစိတ်ဝင်စားပြီးသူ့ကိုအမေးဖြေလောက်ကြတယ်နော်အမေးဖြေလောက်ကြတဲ့အခါသူဖြေပြတာလေးပေါ့ဘာလို့ဒီအရွယ်လေးနဲ့သင်္ကန်းဝတ်တာလဲလို့ပြောတော့ခန္ဓာကိုယ်ကြီးဆိုတာမမြဲလို့တဲ့ဘာလဲလဲအဲခန္ဓာကိုယ်ကြီးဆိုတာမမြဲလို့တို့သူတို့သင်တို့ရထားတဲ့ခန္ဓာမြဲရဲ့လားမမြဲဘူးတဖြည်းဖြည်းနဲ့ကိုယ်ရှိကနေဆုံးမသွားတဲ့ပုဂ္ဂိုလ်ကောင်းအဲများစွာရှိကြအဲ့ဒါကြောင့်ဒီလိုမတည်တဲ့ဘဝမျိုးကိုသူရတဲ့နဲ့အတွက်ကြောင့်တရားတို့တရားမြတ်ရသွားမယ်ဆိုရင်ယဟန္တာဖြစ်သွားမယ်ဆိုရင်နောက်ထပ်ဘဝတန်တရာလဲစရာရှိသေးလားမရှိတော့အဲ့ဒါကြောင့်မမြဲလို့သင်္ကန်းဝတ်တာတဲ့ဗါတယ်လေမမြဲလို့သင်္ကန်းဝတ်တာနောက်နံပါတ်2ကကျတော့အာကိုရာမရှိလို့သင်္ကန်းဝတ်တာတဲ့ပြောကြည့်ပါအောင်အာကိုရာမရှိလို့သင်္ကန်းဝတ်တာအာကိုရာမရှိဆိုတော့တကယ်သိကြပြီဆိုရင်တို့သူတော်စင်များဆွေရှိလဲအလကားဖြစ်မျိုးရှိလဲအလကားဖြစ်ငွေကြီးရှိလဲအလကားဖြစ်တော့သိပြီဆိုရင်ကိုနဲ့လိုက်ပြီးမဲ့လို့ရှိသေးလားမရှိတော့ဘူးတို့သူတော်တွေများသေးတဲ့ပုံပေါ်လေးကိုကြီးကများစွာသေးနေကြတာအိမ်မှာထားလို့၃ရက်လောက်နေမြ мян ပို့ဖို့ပဲနော်တင်းញိုင်းကိုမြ мян ပို့ဖို့ပဲသူရောကိုရောပြောနေကြတာအနတ်နေထွက်လာလိမ့်မယ်ကိုင်းရင်သူမရှိဘူးလို့ဘာဘူးလို့နဲ့ဖြစ်ပြီးတော့အဲ့ဒါမျိုးတို့သူတော်တွေများဖြစ်ကြတော့ဘလောက်စည်းစိမ်ရှိစီနောက်ပိုင်းမှာတော့အဲ့ဒီသေးသေးနဲ့ရင်ဆန်ရတဲ့အပိုင်းမှာအာကိုရာမရှိဘူးတဲ့အဲ့ဒါကြောင့်သင်္ကန်းဝတ်ထားလို့တရားတွေလောက်ထားရင်တော့အာကိုရာမရဘူးလားရအဲ့ဒါကြောင့်အာကိုရာမရှိလို့ပါဝိတ္တာသင်္ကန်းဝိတ္တာတဲ့နှစ်ချက်ရသွားဘယ်နှစ်ချက်မမြဲလို့သင်္ကန်းဝိတ္တာအာကိုရာမရှိလို့သင်္ကန်းဝိတ္တာဒီနောက်တစ်ခုကကိုယ်ပိုင်ဥစ္စာမရှိလို့သင်္ကန်းဝိတ္တာတဲ့ပြောကြည့်ပါကိုယ်ပိုင်ဥစ္စာမရှိလို့သင်္ကန်းဝိတ္တာတို့သူတော်စင်များကိုယ်ပိုင်နဲ့ဟာတန္တရာတိပါသွားအောင်ဆိုတဲ့အပိုင်းမှာကြတော့ အခုရှိနေတဲ့ပစ္စည်းတွေဒီကိုယ်ပိုင်မဟုတ်ဘူးတဲ့တို့သူတော်စင်တို့ခုအိမ်နေရှိလိမ့်မယ်ရှိကအမေဖေဘိုးဘွားတွေပိုင်ခဲ့ကြအမေဖေဘိုးဘွားတွေမရှိတော့ကိုယ့်လက်ထဲရောက်လာကိုယ်မရှိရင်ကိုယ်သားသမီးတွေမြေးတွေမြေးတွေလက်ထဲကိုရောက်ကြအဲ့ဒါမျိုးဖြစ်ပြီးတော့သိရင်တော့အာလုံးသက်ရှိသက်မဲ့အာလုံးကိုထားခဲ့ရတာမရှိဘူးလားရှိအဲ့ဒါမျိုးတို့သူတော်စင်များထွက်ခွာကြတဲ့အပိုင်းမှာကိုယ်ပိုင်ဆိုတာမရှိဘူးတဲ့အဲ့လိုဆိုတော့ကိုယ်ပိုင်ဥစ္စာလေးတွေရခြင်းလို့ဆိုတော့ကိုယ်ပိုင်ဥစ္စာကတော့လှုပ်ထားတဲ့ကုသိုလ်ကတော့ကိုယ်ပိုင်ပဲအခုဒီလိုလေးသင်္ကန်းဝတ်လိုက်တယ်ကိုယ်ပိုင်ဥစ္စာလေးပေါ့နေတဲ့ခိုက်တန့်ကုသိုလ်ရအောင်နေရင်အဲ့ဒီကုသိုလ်လေးကတန်တရာထိမပါဘူးလားပါသွားလိမ့်အဲ့ဒါကြောင့်မို့ကိုယ်ပိုင်ဥစ္စာမရှိလို့သင်္ကန်းဝတ်တာပါဆိုတော့ဘယ်နှချက်ရ၃ချက်ရမမြဲလို့သင်္ကန်းဝတ်တာအာကိုရာမရှိလို့သင်္ကန်းဝတ်တာကိုယ်ပိုင်ဥစ္စာမရှိလို့သင်္ကန်းဝတ်တာနောက်နံပါတ်၄ကကြတော့အလိုမပြည့်လို့သင်္ကန်းဝတ်တာတဲ့ပါတယ်လေအေးလောကလူဘဝဆိုတာလူချင်းစရာတွေကြီးတဲ့ဖြစ်ပြီးတော့တို့သူတော်စင်တို့ကမွေးစီကနေစပြီးလူချင်းလာတာအခုအသက်ရွယ်ရောက်ပြီးဒီလူချင်းတာပြည့်ပြီလားမပြည့်သေးဘူးနောက်ထပ်လူချင်းသေးတဲ့ပုဂ္ဂိုလ်ကြီးလည်းပဲနော်မရှိသေးတဲ့အရာတွေကိုရှိကျင်ရတယ်ရှိလာရင်လည်းနောက်ထပ်ထပ်ပြီးတော့ရှိကျင်တယ်တို့သူတော်စင်များအခုနေစရာချို့ကမရှိလို့ဒုက္ခရောက်တယ်ချို့ကအဲ့ဒီနေစရာကိုမှရှိပြီးတော့ဘယ်မှာတော့တဏှာယူလိုက်အောင်မဲဘယ်မှာတော့တဏှာယူလိုက်အဝိဇ္ဇာလည်းတူတူပဲပေါ့ချို့ကဝိဇ္ဇာမရှိလို့ဒုက္ခရောက်တယ်ချို့ကဝိဇ္ဇာရှိပေမဲ့ဒီဟာတော့ယူသွားပြီးနောက်ကအတိတ်ကဘယ်ဟာပေါ်လဲဆိုတော့လူရာသေးတယ်လူကျင်စိတ်ကကုန်လိုက်ရဲ့လားမကုန်ဘူးတဲ့အဲ့ဒါကြောင့်မို့လူကျင်တာကသေသည်ကြီးမပြည့်အဲ့ဒါကြောင့်မို့လိုချင်စိတ်မရှိအောင်သင်္ကန်းဝတ်လိုက်လို့ရှိရင်လိုချင်စိတ်ကကုန်ခန်းသွားတယ်ဆိုလို့ရှိရင်အဲ့ဒီကြမှာအလိုပြည့်မှာတဲ့အဲ့ဒါကြောင့်မို့အဲလိုချင်တာတွေတို့သူတို့တွေများအလိုမပြည့်တဲ့အတွက်ကြောင့်ပါဝတ်တာလေသင်္ကန်းဝတ်တာဆိုပြီးတော့အဲ့ဒါရထပါလာတထေးသာသင်္ကန်းဝတ်ကြတဲ့အခါကျတော့နဗီးကဝိုင်းပြီးသူ့ကိုမေးကြတဲ့အပိုင်းမှာအဲ့ဒီ၄ချက်နဲ့သူကပြန်ပြီးတော့ဖြေခဲ့တယ်အဲ့ဒါမျိုးသင်္ကန်းဝတ်ပြီးတော့ပါရမီတက်နိုင်တယ်မြသူရောကိုရောဖြစ်စည်းဖို့မလိုဘူးလားလို့တယ်အေးသာသနာ့ဘောင်ဆိုတာတို့သူတော်စင်မြဝတ်ဖူးမှတန်တရာဆက်ဆက်ကဝတ်ဖူးမှသာသနာ့ဘောင်မှာပျော်ပေးကြတာဦးဇင်းတို့အခုဝတ်လာကြတာတော့ဦးဇင်းတို့ကဘယ်နှစ်နှစ်သားကဝတ်ဆိုတော့ကိုးနှစ်သားကဝတ်ခဲ့တာဘယ်နှစ်နှစ်သားကကိုးနှစ်သားကဝတ်ပြီးတော့ခုဦးဇင်းတို့အသက်50နဲ့တစ်နှစ်ပေါ့နော်50နဲ့တစ်နှစ်ဆိုတော့သာသနာ့ဘောင်ရောက်တာ40နဲ့နှစ်နှစ်ရှိသွားအဲ42နှစ်နှစ်ရှိပြီးတော့အဲ့ဒီကြားမှာကိုဘဝလေးနဲ့ကိုပြောပြီးတော့သမုဘွယ်လေးတွေနဲ့ဘဝလေးတွေကိုထိန်းရနော်အေးသမုဘွယ်လေးတွေတစ်ခုပြီးတစ်ခုအောင်တစ်ခုပြီးတစ်ခုအောင်ပြီးတော့ဦးဇင်းတို့ဖြေတော့ကဝိနည်းသာသနာတက္ကသီလဓမ္မစရိယဘွယ်သာသနာတက္ကသီလမာဓမ္မစရိယဘွယ်သာသနာတက္ကသီလဓမ္မပါရဂုဘွယ် BA ဘွယ် MA ဘွယ် PhD ဒေါက်တာဘွယ်ဆိုပြီးတော့တစ်စင်းတစ်စင်းနဲ့သမဝေလေးတွေလုံရင်လုံရင်နဲ့ဒီပေါ်မှာပျော်သွားတယ်နော်ပြီးတော့သောက်စာရန်လေးတွေရေးလာတယ်အဲမြန်မာလိုလည်းရေးတယ်အင်္ဂလိပ်လိုလည်းရေးလာတယ် Distinguished English your Grammar Summary or English your Grammar the easiest 350 sentences အဲ့ဒါမျိုးအင်္ဂလိပ်စာအုပ်လေးတွေရောမြန်မာစာအုပ်လေးတွေရောတပြည့်ပြည့်နဲ့ရေးလာပြီးတော့ကိုယ့်ဘဝလေးနဲ့ကိုစာပေထဲမှာပျော်ပြီးတော့နောက်ကိုတက်တာလေးကိုပြန်သင်ပြီးတော့ဦးစင်းကငါကတက်ကတော့မှာတောင်းဆန်းတယ်အင်္ဂလိပ်စာပြရနော်အင်္ဂလိပ်စာ10နှစ်ပြခဲ့ပြီတော့အဲ့ဒီကနေနားပြီဒီကျောင်းတိုက်ကိုအဲတီထောင်တာပေါ့နော်ဒီကျောင်းတိုက်တီထောင်ထားတယ်နောက်ဒရိုက်ကကျောက်ဆယ်မှာဒရိုက်ကြည့်တယ်ကျောက်ဆယ်မှာတရတော်ဓမ္မရတကျောင်းတိုက်ဆိုတာမြို့ထဲမှာကောလိပ်တခုတီထောင်ထားတာရှိတယ် language college ဆိုတော့ဘာသာစကားကောလိပ်ဆိုတာအဲတီထောင်ထားတာရှိတယ်အဲ့ဒါမျိုးလေးတွေလုပ်ပြီးတော့ကိုယ့်လုပ်ငန်းနဲ့ကိုပျော်ပြီးတော့အဲ့ဒါမှသာသနာ့ဘောင်မှာလည်းပျော်တာအနှမို့ဆိုရင်ပညာတက်အလုံးလက်မဲ့လို့ပညာမတက်အလုံးလက်မဲ့လို့ဖြစ်နေပျော်စရာရှိသေးလားမရှိတော့အဲကြောင့်မို့တို့သူတော်စင်များသာသနာ့ဘောင်မှာမျိုးသက်တွေကိုလက်ဆင့်ကမ်းတာအခုဒီကျောင်းတိုက်ဒီထောင်လာတာကြတော့ကိုရင်လေးတွေကြီးတယ်ဒီက special မောင်းပြီးတော့နော်ထိတ်မှာတော့ novice training school လို့ရေးထားတာတာမဏေလေ့ကျင့်ရေးကြောင်ဆိုဒီမှာတော့တာမဏေကြီးတဲ့လေ့ကျင့်ပေးပြီးတော့ဥစဉ်တို့တော့မအောင်ခဲ့တဲ့သံမွေးတွေကိုအောင်အောင်ဒီမှာပြည့်စုံပြောထောင်နေတာမဏေကျော်ဖြစ်အောင်ပြည့်စုံပြောထောင်နေရတယ်တို့သူတော်စင်များဝင်လာတော့နဗေးမှာပုံတွေတွေ့ခဲ့တယ်မို့လားအဲအဲ့ဒါဒီနှစ်သံမွေးကျော်သံမွေးအောင်တဲ့ပုံစံတွေနော်အဲ့ဒါမျိုးနဲ့ဥစဉ်ကျောင်းလိုက်တည်ထောင်တာဒီနှစ်က7နှစ်မြောက်ပြီးသွားတာတော့9နှစ်မြောက်ပြင်မှာသံမွေးကျော်အပ90လောက် ဒါဥစဉ်တို့ရတာမနေကျော်တဘာဖြစ်ဖို့မလွယ်ဘူးအဲ့ဒီတဘာပြီးသွားဖို့ဆိုရင်တဘာပြီးသွားရင်လည်းပဲကိုရင်ဆိုပေမဲ့ပိဋကတ်တဘုံသဘောရေးပြပြီးသွားတယ်နောက်အင်ဂုတ်တို့စတ္တကျံစတ္တကျံလုံးအလွတ်ကျမှတ်ရတယ်နောက်ဓမ္မပဒအထကရာပထမအုပ်ဒုတိယအုပ်ကျမှတ်ရတယ်အခြေခံတရားသိညို့ကျမှတ်ရပြီတော့သူတို့ကဘလောက်ထိကျမရမှတ်ရတာလဲသာမျက်နှာ4000လောက်ထိကျက်တာမှတ်တာတွေလုံးမှာတာမဏိကျော်တစ်ပါးပြီးနော်အဲ့ဒီသာမဝဲပြီးအောင်ဒါဦးဇင်းတို့ဒီကျောင်းတိုက်ကတာမဏိအထူးလုတ်ပေးတာပေါ့နောက်ပိုင်းဒီကွင်းတွေကပဲသာသနာတော်နဲ့ပတ်သက်ပြီးတော့ထင်ရှားကြော်ကြားတဲ့ပုံကိုယ်တွေပေါ်ထွန်းလာကြမှာတိပိဋကလောင်းတရားတွေကိုဒီကျောင်းတိုက်ကရည်ဝဲချက်5မျိုးနဲ့ဒီဖောက်ထားတာရည်ဝဲချက်ဘယ်နှမျိုးရည်ဝဲချက်5မျိုးနဲ့စိတ်ကောင်းစားတဲ့ယဟန်မြတ်ပေါ်ထွက်လာပါစေတဲ့ပါတယ်လေစိတ်ကောင်းစားတဲ့ယဟန်မြတ်ပေါ်ထွက်လာလောကလူဘဝမှာနေရင်စိတ်ဓာတ်ကောင်းဖို့လိုတယ်စတတ်ဖို့လိုတယ်ပြောကြည့်ပါစိတ်ဓာတ်ကောင်းဖို့လိုတယ်စတတ်ဖို့လိုတယ်အေးစာတော့တက်တယ်စိတ်ဓာတ်ကညံ့နေလဲသုံးမရအောင်နော်စိတ်ဓာတ်ကတော့ကောင်းတယ်စာကမတက်ပြန်လဲချင်းချင်းနဲ့နဲ့စွန်းအားသူ့မှာမရှိဘူးပေါ့ပညာအားနေလို့အဲ့ဒါကြောင့်မို့ဒီကျောင်းတက်ရဲ့နံပါတ်1ရည်ရွယ်ချက်ကစိတ်ကောင်းစားတဲ့ယဟန်မြတ်ပေါ်ထွက်လာပါစေ။နောက်နံပါတ်2ကကြတော့စာထအကျော်ဆရာတော်ထွက်ပေါ်လာပါစေ။အဲဒီကျောင်းလိုက်ကိုတီထောင်ရခြင်းရဲ့ရည်ရွယ်ချက်ကစတတ်ပြီတဲ့စာထတတ်တဲ့စပေပြန်လည်ပြီးပို့ချပေးတဲ့ရန်တော်များပေါ်ထွန်းရေးဆိုပြီးတော့အခုပို့ချနေတာလေးတွေပဲကြည့်လိုက်။ဦးစင်းကျောင်းလိုက်ကဦးစင်းအကြီးဆုံးပဲ52နှစ်အကြီးဆုံးကျန်တဲ့အရာတွေက20ကျော်လေးတွေပဲရှိသေးတယ်။20ကျော်လေးတွေ30ကျော်လေးတွေအဲ့ဒါတွေနဲ့တွဲပြီးတော့စာချဘုံကြီး30ရှိတယ်ဒီကျောင်းလိုက်ကနော်အဲ30သူ့အတန်းနဲ့သူဝင်ပြီးတော့အဲ့ဒါမျိုးလက်ပတ်ပြီးတော့ညီကိုတွေလိုသဘောထားပြီးအလုပ်လုပ်နေကြတာနော်အဲ့ဒါစာချဆရာတော်များပေါ်ထွန်းရေးတဲ့နံပါတ်1ကနောက်နံပါတ်3ကတော့စာပေရေးတဲ့ယဟန်မြတ်ပေါ်ထွက်လာပါစေစာပေရေးတဲ့ကျမ်းပြုတ်တဲ့နော်ကိုယ်နားလည်ထားတဲ့ဗုဒ္ဓစာပေကိုလူသားတွေနားလည်အောင်ပြန်ပြီးတော့ရေးသားတတ်တဲ့စာရေးဆရာရန်တော်များပေါ်ထွန်းရေးဆိုပြီးတော့အဲဒီကျောင်းတိုက်မှာအဲ့ဒါမျိုးအချက်၃ချက်ရသွားဘယ်နှချက်ဒါနောက်တစ်ခုကတော့တရားဟောဖို့ဆရာတော်ထွက်ပေါ်လာပါစေကိုသင်ထားတဲ့ဗုဒ္ဓရဲ့စာပေကိုဗုဒ္ဓရဲ့စာပေကိုသင်ထားတဲ့အတိုင်းသူတစ်ပါးကိုနားလည်အောင်သဘောပေါက်ပြန်ပြီးတော့ဟောပြောပြတတ်နိုင်တဲ့ဓမ္မကတိကယဟန်နေပေါ်ထွန်းဖို့လိုသလားမလိုလားလိုတယ်ပေါ့အဲ့ဒီဓမ္မကတိကယန်းနေပေါ်ထွန်းရေးဆိုတော့အဲ့ဒီဓမ္မကတိကကလည်းအမျိုးမျိုးရှိတယ်ပေါ့စိတ်ကောင်းဓမ္မကတိကဖြစ်ဖို့လိုတယ်ပေါ့စိတ်ကောင်းဓမ္မကတိကဆိုတော့ကရောဝဲပါပါမပါပါဖျားဟောထားတဲ့စာပေကိုတို့ကလည်းအခမဲ့သင်ခဲ့တာအခမဲ့ပြန်ပြီးတော့ဖြန့်နိုင်တဲ့ဓမ္မကတိကမျိုးဖြစ်ဖို့လိုတယ်ပေါ့အဲအဲ့ဒီစာပေတွေကိုတက်နိုင်တယ်များပြန်သင်ပြီးပြီတော့လူသားဖြစ်ကြတဲ့ပုဂ္ဂိုလ်တွေကိုပြန်လဲပြီးတော့ဟောပြောပြတတ်ပြီးလက်လက်ပါရလာရင်လည်းသာသနာအတွက်အသုံးချအဲ့ဒါမျိုးဓမ္မကတိကပေါ်ထွန်းရေးဆိုပြီးတော့ဒီမှာပြည့်စုံပြုထောင်ပေး။ဒါနောက်ဆုံးတစ်ချက်ကတော့အိုင်ဒီတက်ကျွမ်းမြတ်ယဟန်ပေါ်ထွန်းလာပါစေ။ဘာလဲလဲ။အိုင်ဒီတက်ကျွမ်းမြတ်ယဟန်ပေါ်ထွန်းလာပါစေ။ Information Technology ကအရေးကြီးတယ်ပေါ့နော်။အဲခေတ်သေးမှာတို့သူတော်စင်များအိုင်ဒီနည်းပညာအင်းအားကောင်းလို့ရှိရင်ကဘာကိုဖြန့်လို့ရတယ်အခုဦးဇင်းတို့နောက်ထပ်ကျောင်းတိုက်တိုက်လုပ်နေတာစီးတယ်အဲ့ဒါကြတော့ဘယ်မှာလုပ်နေုံဆိုတော့အမြန်လမ်းမကြီးမိုင်တိုင်းအမှတ်335မှာလုပ်နေတာစီးတယ်အဲ့ဒီမှာကြတော့ဧက1000ပေါ်မှာလုပ်တာမြေက1000ပေါ်မှာအဲပလန်နေချတာပြီးတော့အဲ့ဒီမှာကြတော့အတန်လွင့်ရုံစီမံကိန်းပါနော်အဲ့ဒီအတန်လွင့်ရုံစီမံကိန်းကနေပြီးတော့ဒီဘက်ဦးဇင်းတို့လိုကယ်ပိုင်းလည်းပဲကြည်တွင်ပိုင်းဆိုရင်လည်းပဲကြည်တွင်ကဘာသာစကားတွေနဲ့ချင်းဆိုရင်ချင်းဖုန်ကြီးကဟောပြောပြတတ်ပြီတဲ့ဗုဒ္ဓဘာသာအကြောင်းကရင်ဆိုရင်ကရင်ဘာသာစကားနဲ့ပြောပြတဲ့ဗုဒ္ဓဘာသာအကြောင်းနောက် foreign language ပိုင်းလည်းပဲတက်နေတဲ့များနိုင်ငံတကာကိုဖြန့်မွေရအတွက်အဲ့ဒီနေရာကိုဒါကဦးဇင်းတို့စတင်ပြီးတော့ဆောင်ရွက်နေကြတာရှိနော်အဲ့ဒါဒီကျောင်းတိုက်တည်ထောင်တာရည်ဝဲချက်5မျိုးတဲ့နော်စိတ်ကောင်းစားတဲ့ယဟန်မြတ်ပေါ်ထွက်လာပါသည်စာချအကျော်ဆရာတော်ထွက်ပေါ်လာပါစေ။သတ္တိရေးတဲ့ယဟန်မြတ်ပေါ်ထွက်လာပါစေ။တရားဟောဖို့ဆရာတော်ထွက်ပေါ်လာပါစေ။အိုင်ဒီကကျွမ်းမြတ်ယဟန်ပေါ်ထွန်းလာပါစေ။ဆိုပြီးတော့ကြည်ဝဲချက်ဗနမျိုး။အဲ့ဒီ၅မျိုးနဲ့ဒါဒီကျောင်းတိုက်ကိုတည်ထောင်ထားကြတာ။အဲ့ဒါမျိုးတည်ထောင်ပြီးတော့မျိုးဆက်ပြည့်ပညာရှင်တွေအစဉ်တိုက်သက်တိုက် ပေါ်ထွက်လာမယ်ဆိုရင်ဦးဇင်းတို့ရဲ့ဘုရားသာလနာကွယ်စရာအကြောင်းရှိရလားမရှိဘယ်လိုနေရင်ကွယ်မှာလဲလို့ပြောရင်မျိုးဆက်တဲ့သာသနာဝန်ထမ်းကလည်းမရှိရှိတဲ့သာသနာဝန်ထမ်းကလည်းစာမတင်ပေမတင်နဲ့ဒီတိုင်းပဲနေနေရင်စာမတက်ပေမတက်ဖြစ်ရင်စာအုပ်သာရှိပြီးတော့ရှိတဲ့စာအုပ်သေးကဘာရည်ထားတာမှမသိရင်အဲ့ဒီစာအုပ်တွေကလက်ကားဖြစ်သွားမှာမသေးကြဘူးလားသေကြတယ်ကိုတို့တို့ရှင်တို့ပဋ္ဌာန်းရွတ်ကြတယ်လို့ပေါ့ပဋ္ဌာန်းရွတ်တာတွေမရှိဘူးလားဟေတုပစ္စယောတိဟေတုဟေတုသမယုတ်တကနာဓမ္မနာတံသမုဋ္ဌာနာနိစ္စရူပနာဟေတုပစ္စေနာပစ္စယောလို့ပါဇက်ကရွတ်တာတော့မှန်တယ်ဒါပေမဲ့အဲ့ဒါဘာပြောလို့မေးရင်အဓိပ္ပာယ်သိလားမသိတော့အဲ့ဒါမျိုးသူကအဓိပ္ပာယ်တွေကိုမသိရင်မဖော်ရတော့ပြန်တကယ်တော့ဟေတုလို့ပြောရင်ဟိတ်၆ပါးတရားတို့ဒီဆိုဟိတ်၆ပါးတွေကလောဘယိဒေါသယိမောဟယိအာလောဘယိအာရောဓယိအာမောဟယိအဲ့ဒီပုံစံမျိုးသိနေမှအဓိပ္ပာယ်သိတာပေါ့နော်အဲ့ဒါမျိုးသိအောင်သဗ္ဗေယသင်ရအဲ့ဒါမျိုးသင်နေသည်မြ၊သိနေသည်မြ၊သာသနာကွယ်စရာအကြောင်းရှိရလားမရှိဘူး။တကယ်လို့သူရောကိုရောအဲ့ဒါမျိုးမလုပ်တော့လို့ကွယ်ပြီဆိုရင်တော့ဦးဇင်းတို့သာသနာကအစဉ်၅မျိုးနဲ့ကွယ်မှာတဲ့အစဉ်ဘယ်နှမျိုးနဲ့၅မျိုးနဲ့ကွယ်မှာပထမဆုံးကွယ်မှာဇန္တရားမတ္တရားဖို့တရားရရှိမှုလို့ကွယ်ပြောင်းခြင်းပါတယ်လေဇန္တရားမတ္တရားဖို့တရားရရှိမှုလို့ကွယ်ပြောင်းခြင်းသာသနာဝန်ထမ်းတွေရှိတာမှန်တယ်ဘုရားဘာသာတွေရှိတာမှန်တယ်ဇံလည်းမရမက်လည်းမရဖိုးလည်းမရတော့သာသနာကွယ်ခြင်းအဆင့်တစ်ကိုစတာနောက်အဲ့ဒီရဲ့နောက်တစ်ဆင့်ကျတော့တရားတော်များကိုလက်တွေ့ကျင့်သုံးမှုလို့ကွယ်ပြောင်းခြင်းတဲ့ပြောကြည့်ပါတရားတော်များကိုလက်တွေ့ကျင့်သုံးမှုလို့ကွယ်ပြောင်းစာပေအရာတော်သိသေးတယ်ဒါပေမဲ့လက်တွေ့မကျင့်တော့ဘူးတရားကိုလက်တွေ့ကျင့်သုံးမှုမရှိတော့ဘူးဆိုရင်သာသနာကွယ်ခြင်းအဆင့်နှစ်ကိုပြတာတဲ့ဘယ်နဲ့ဆင့်ရနဲ့ဆင်းရနောက်တစ်ဆင့်ကကြတော့စာပေများွယ်ပြောက်ခြင်းတဲ့ပြောကြည့်ပါဦးအဲစာပေများွယ်ပြောက်ခြင်းဆိုတော့စာအုပ်ပြောက်သွားတာမဟုတ်စာတွေဘာရေးထားတာအတိတ်ပဲမသိတော့တာအဲ့လိုမျိုးဖြစ်ပြီးတော့စာပေတွေွယ်ပြောက်စာပေွယ်ပြောက်ကြတဲ့အပိုင်းမှာလေဘေးစာကစာပေွယ်ပြောက်မှာဆိုပဋ္ဌာန်းကျမ်းကစာပေွယ်ပြောက်မှာတဲ့ဘယ်ကျမ်းပဋ္ဌာန်းကျမ်းကနေစပြီးတော့ွယ်ပြောက်နော်အဲ့ဒီကျမ်းကနေစပြီးတော့တဖြည်းဖြည်းနဲ့ကျမ်းနဲ့စာတွေပါအကုန်ကွယ်ကွယ်ကွယ်ကွယ်ပြီးတော့လိုက်လိုက်မယ်တဲ့အဲ့ဒါကြောင့်သုံးဆင့်ရသွားဘယ်နှဆင့်နော်ဇန္တရားမတ္တရားဖို့တရားရရှိမှုတို့ကွယ်ပြောက်ခြင်းတရားတော်များကိုလက်တွေ့ကျင့်သုံးမှုတို့ကွယ်ပြောက်ခြင်းစပေများကွယ်ပြောက်ခြင်းနောက်တစ်ဆင့်ကကြတော့အသွင်အပြင်ကွယ်ပြောက်ခြင်းတဲ့ဗါတယ်လေအသွင်အပြင်ကွယ်ပြောက်ခြင်းအသွင်ပြင်ဆိုတာနောင်ကြတော့ဒုသူတော်စင်များယန္တပါးရဲ့ပုံကိုဒီလိုအပြည့်စုံမြင်ရမှာမဟုတ်တော့ဘူးတဲ့။အဲသဘင်လေးလည်းပဲရိပ်မှာမဟုတ်တော့ဘူး။အဲသင်္ကန်းလေးလည်းယမ်းမှာမဟုတ်တော့ဘူး။အဲနောက်ပိုင်းမှာလူတွေပုံစံတိုင်းအကုန်လုံးဖြစ်ပြီးတော့ဒီဘက်ကလည်းပဲအဲလူတွေထားကြတဲ့သဘင်ပုံစံမျိုးတွေနဲ့အဲဒါတွေလည်းပဲတစ်ပြေးနဲ့လောင်းကုတ်တွေဖြစ်သွားပြီးတော့တစ်ပြေးပြေးအဲ့ဒီပုံစံမျိုးနဲ့ပြောင်းသွားကြမှာတဲ့။အဲ့ဒီအစဉ်မျိုးကိုရောက်တယ်။အဲ့ဒါအသွင်အပြင်ကွယ်ပြောက်တာတဲ့။ဘာကွယ်ပြောက်တာ။အသွင်ပြင်ကွယ်ပြောက်တာဘယ်နှဆင့်ရ၄ဆင့်အဲ့ဒီအဆင့်ရောက်ရင်သာသနာကိုကြီးညိုနိုင်ဖို့ဒီလိုလားဆုံးကတ်နိုင်ဖို့လူရမ်းနိုင်ဖို့စိတ်ထဲမှာထားနိုင်ပါအောင်မလားမထားနိုင်တော့သာသနာဝန်ထမ်းရဲ့အသွင်ပြင်းကအသွင်ပြင်းအပြည့်စုံမရှိတော့ဘူးဆိုတော့အဲ့ဒီရဲ့နောက်ကျတော့ဓာတ်တော်များကွယ်ပြောက်ခြင်းနဲ့ပါတယ်လေအဲဓာတ်တော်များကွယ်ပြောက်ခြင်းဆိုတော့အခုဖရာတွေမှာရှိနေတဲ့ဓာတ်တော်တွေလူတွေသူတို့အဲ့ဒီဖရာတွေစီကိုတွားပြီးတော့ကုသိုလ်ကောင်းမှုတွေလုပ်နေသေးလို့သာအဲ့ဒီမှာရှိနေကြတာလူတွေကအဲ့ဒါမျိုးမလာတော့ဘူးဆိုရင်ကောင်းငင်ကိုအလိုလိုပြန်တက်ပြီးတော့အိန္ဒိယနိုင်ငံကိုသွားလိမ့်မယ်အိန္ဒိယနိုင်ငံဗုဒ္ဓဂါယာအဲ့ဒီမှာမာဘောဓိပင်အဲ့ဒီမာဘောဓိပင်ရင်းမှာအကုန်သွားပြီးဓာတ်တော်တွေအကုန်စုပြီးဖျားနဲ့တူတဲ့တစ်သက်သေးတူတဲ့ဖျားခဏလေးပေါ်ပြီးတော့အဲ့ဒီဖျားရဲ့ခန္ဓာကိုယ်တစ်ခုလုံးကိုတည်သောတဲ့လောင်ကျွမ်းပြီးတော့နောက်ပိုင်းဓာတ်တော်တွေလုံးဝပဲကွယ်ပြောက်သွားပြီးတော့ဘာဓာတ်တော်မှာအကျဉ်းကျံမရှိတော့ပဲနဲ့ဗုဒ္ဓသာသနာကသုံးသပ်ပါတဲ့အဲ့ဒါကွယ်စဉ်၅မျိုးကွယ်စဉ်ဘယ်နှမျိုးသံတရားမတရားဖို့တရားရရှိမှုတို့ကွယ်ပြောက်ခြင်းအဲနောက်တစ်ဆင့်ကတရားတော်များကိုလက်တွေ့ကျင့်သုံးမှုတို့ကွယ်ပြောက်ခြင်းအဲ့ဒီရဲ့နောက်တစ်ဆင့်ကစာပေကွယ်ပြောက်ခြင်းအဲ့ဒီရဲ့နောက်တစ်ဆင့်ကအသွင်အပြင်ကွယ်ပြောက်ခြင်းအဲ့ဒီရဲ့နောက်တစ်ဆင့်ကဓာတ်တော်များကွယ်ပြောက်ခြင်းဆိုပြီးတော့ဗုဒ္ဓသာသနာအဆုံးသတ်မှာဖြစ်တဲ့အတွေ့အကြုံမူတဏ္ဍနမြသာသနာဝန်ထမ်းရှင်ယဟန်းရဲ့ဘဝကိုရာတုံးယူထားပြီးဆရာတော်ကလက်တွဲပြီးသာသနာပြုဖို့မလိုဘူးလားလို့လည်းအဲ့ဒါမျိုးသာသနာပြုနိုင်တဲ့သူတော်ကောင်းများဖြစ်ကြပါစေကုန်သတည်း
ုံဒီပါကုန်၏ဖြစ်၏ဈေးစွာသာနာကိုသုံးပါးနှင့်တော်ဝါမာပါသောသီလတော်မြတ်ကိုသီလတော်မြတ်ကို
ဤ
သောဓာယံဤသောဓာယံသောတိယ
ပါကုန်၏
သာနာကို
သ
ုံးပါးတပါးကို
သ
ာနာတပါးယဟန္တံ
သ
ီလဝိရောသီလ
ဝိရော
သင်ရင်ချင်းပါ၏
သ
ီလတော်တို့၏
သီလတ
ော်၏သာယရဏတို့ကိုသာနာတော်မူ၏သာ
နာ
တော်မူ၏သာနာဖြစ်ကုသို့
သ
ီလပြပါတော်၏
သ
ီလပါ၏သီလပြရာ
သ
ီလပြဘုမတပါဘ
ုမတ
ပါဇယာတော
်
ဇယာတော်သံဃာတော်မြတ်တို့ပ
ါ
ဘောပြတ်ကြတာဘော
ပြတ်
ကြတာဆရာပြတို့ကို
ဘ
ုရားတော်ကိ
ု
ဘုရားပါတိဘုရားပါတိ
သ
က္ကပါတိသက္ကပါတိမြတ်ဗျာ
မြ
တ်ဗျာဤသို့ပြုပြရာဆွေကြီးတို့ချာ
ဘ
ုရားတော်ကတော့ဆေနာ
တ
ော်ပဲရောက်ရပါလို့ဘုရားတော်ဘုရားတော
်
ခြင်းလေးရတယ
်
ဒုက္ခပေတံ
ဒီ
မှာအတော
်
မကောင်းဘူးလေဗျ
ာ
မရှိရပဲသာဝတိသာ
သ
င်္ကလာဟု
သ
ေကာတာတိုင
်
းယသိသောယနေ့ယခုယေဒီဝတရ
ား
ယပါကဟုမိဘဆရာယုဒာဟာနိ
ဘ
ုမာသောယေဘ
ုမာသောယေ
ဘုသောတကာ
ဘုသောတကာ
အယေသာရေ
အယေသာရေ
သီလပြတော်သော
သီလပြတော်သော
ဘုသောတတိ
ဘုသောတတိ
သေတ္တမြာ
သေတ္တမြာ
ဝေနေယလူ
သေတ္တမြာ
ယပ်ယပါစေ
ပါပါစေ
သေင့ဝေတိ
သေင့ဝေတိ
မြာဝေသာရုခောစေယော
သာ
ဓုပါတိ
တော
်အာ
ရုံ
ညာညာ
ညာ
ညာညာညာဘုရားဘုရားသုံးတော
်သာ
ဓု
သာ
ဓုသာဓု
ညာညာညာညာညာညာ
ဘုရားဘုရားသုံးတော်
ตราช่วยจีนจาธรรมารมี Thank you. Thank you.